လာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့ဒီ live season ကနေပြီးတော့ကြိုးစားပါရယ်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့သတင်းမှန်သိရှိခွင့်နဲ့မြန်မာသတင်းလွတ်လပ်မှုအခြေအနေဖြစ်ပါတယ်နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေဖောက်ပြမှုဆွဲခြင်းနဲ့ writer သတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ပုံမှာအစိုးရအာဏာပိုင်ပေါ်ကဒီပြည်တွင်းပြပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုတယ်လို့ပဲ rights to information ဆိုတဲ့အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလေအစိုးရရဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကိုစောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့ဖွဲ့စည်းတွေလိုအပ်ချက်တရပါဒါကြောင့်မလို့ဒီပြောင်းလဲနေတဲ့မြန်မာနိုင်ငံမှာ rights to information အများနဲ့သက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်ပေါ်မှာအာဏာရှင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲဒါကိုဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ Unity သတင်းကြော်နယ်က CEO ဖြစ်ပါတယ်ဦးတင်ဆန်းပါနောက်တူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့ editor ကိုတက်စင်ဖြစ်ပါတယ်နောက်တူကတော့ဒီ CSO ဒီအရာဖက်လူမှုဖွဲ့စည်းကဒီလက်ရှိဒီဒီ rights to information ဥပဒေနဲ့ပတ်သက်ပြီးတော့မူကြမ်းရေးဆွဲမှုအစ်စ်နေမှာချိုးပေါင်းပတ်သက်နေတဲ့ကိုတွန်းလင်းအောင်ဖြစ်ပါတယ်သုံးစလုံးဒီ line ပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်ရေစုံကိုတင်ဆန်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျကိုတင်ဆန်းကလည်းပြောရမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်တွေကပဲတလူမျိုးအလားတူဆွဲချက်တွေနဲ့ထောင်ထဲမှာကျင်းကြားခံခဲ့ရတယ်အဲ့တော့အခုအစိုးရအစ်စ်ပြောင်းလဲလာတယ်ပေါ့ကိုတင်ဆန်းခုနက writer သတင်းတောက်နှစ်ဦးတက်တဲ့ပြဿနာလူမျိုးပေါ့နော်အာကိုတင်ဆန်းလဲကြုံခဲ့ဘူးတယ်အဲ့တော့အစိုးရတက်လက်ထက်မှာဒီသတင်းချက်လက်တွေပေါ့တကယ်တော့အစိုးရအများပြည်သူသိသိသိလို့ရတယ်သိဖို့လိုတဲ့သတင်းချက်လက်တွေကိုအစိုးရစီကရမှုအနေထားဘယ်လိုများရှိပါလဲခင်ဗျတိုးတက်လာပါလားဆွလို့သွားပါလား
ကျွန်တော်အမြင်ကတော့ပုံပြီးဆွလို့သွားတယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့အစိုးရဌာနတွေတင်ယူတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်ဘာအခက်အခဲရှိတယ်ဆိုဘူးဦးစီးစနစ်ပေါ့အဲ့ဒါကြီးစိုးနေတယ်နောက်ဝန်ကြီးဌာနတွေမှာဒီသတင်းတွေသူတို့ website တွေထုတ်ပြန်တယ်တမလာရုံးကထုတ်ပြန်တဲ့ website တွေအားလုံးကအရန်သတင်းတွေအောင်နေနေတယ်အဲ့တော့ကျောင်းသတင်းသမားတွေယူရတဲ့အခြေအနေတစ်ခုကအများနဲ့မတူဘဲနဲ့ပေါ့နော်ကိုလီကိုကနေစူးစမ်းပြီးဆောင်ရွက်ကြတဲ့အခါမှာအဲ့ဒီသတင်းကိုအတည်ပြုတဲ့အခါမှာလည်းအဲ့ဒီသတင်းတည်ပြုတဲ့ဌာနဆိုင်ရာလည်းကျွန်တော်တို့တည်ပြုတာကိုဖုံးနေခဏခဏချိန်နေတဲ့အခါမှာယူတဲ့အခါမှာခက်ခဲတွေအများကြီးရှိတဲ့အတွက်အရင်စိုးရွားနဲ့ဆိုင်တော့နည်းနည်းလေးပိုတက်တီးပြီးပိုခက်ခဲလာတယ်လို့ကျွန်တော်မြင်နေတာ
โอเคအခုတစ်ဆက်သေးပဲ writer သတင်းတောင်သူကလည်းခုနကပြောလို့ဒီအစိုးရသတင်းနေနဲ့ပတ်သက်လို့ဒီလူဝချက်အုပ်တွေကိုဖောက်ပြတဲ့ဆွဲဆွဲချက်နဲ့ခါရတယ်ဒီပေါ်မှာတော့ကုတင်ဆန်းဘယ်လိုမြင်လဲခင်ဗျာဒီသတင်းတောက်တွေကတကယ်ပဲဥတွေဖောက်ပြတဲ့သဘောရှိပါလား
သတင်းတော့ကတော့သူ့လို့ကိုသူ့လို့တာပဲဗျာကျောင်းဥတွေချုပ်ဖောက်တယ်လို့ကျွန်တော်မမြင်ဘူးဘာကြောင့်လဲဆိုတော့သတင်းသမားကတော့ကျွန်တော်အများကြည့်သူတိတိတိထိုက်တဲ့သတင်းတွေကိုကျွန်တော်တို့ကတော့ကိုနီးကိုဟာနဲ့ရောက်အောင်ယူပြီးတော့ကျင်ကြရမှာကျွန်တော်တို့ရဲ့တာဝန်ပဲလေအစိုးရကအဲ့ဒီလိုမလုပ်စေချင်ဘူးဆိုရင်သူတို့ကသတင်းမှန်တွေကိုသူတို့ဒီကြမ်းချတာမဟုတ်သူတို့ရဲ့ဟိုဌာနတွေကနေပြီးတော့အချိန်နဲ့တပြေးညီပြီးထုတ်ပြန်လို့ရှိရင်ကျွန်တော်တို့ဒီလိုမျိုးရယူဖို့အနေထားမရှိပါဘူးအဲ့တော့ကျွန်တော်ဒီသတင်းတွေရိုက်တာသတင်းသမားနှစ်ယောက်ဒီလိုဖန်ဆန်းတာဟာကျွန်တော်အနေနဲ့တရားမျှတမှုမရှိဘူးသူတို့လို့ကိုသူတို့လို့ပဲလို့ပဲကျွန်တော်ကအဲ့လိုပဲယုံကြည်တယ်က
ဟုတ်ကဲ့ကိုတင်ဆန်းဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုတက်စင်ဖိတ်ခေါ်ကြပါလေကိုတက်စင်ခုနကဒီ writer သတင်းတောက်နှစ်ဦးကိစ္စနဲ့ပဲဆက်ဆက်ပြီးတော့မေးကြပါလေ writer သတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ကိစ္စကကျွန်တော်တို့ဒီရခိုင်မြောက်ပိုင်းဒေသပြည်ခါတွေပေါ့ဒီကိစ္စတွေမှာသူတို့ထက်ထက်ဝင်ဝင်လိုက်နေတော့ရခိုင်မြောက်ပိုင်းကိစ္စကြောင့်ပဲအညှိုးတင်းနဲ့ဖမ်းတဲ့သဘောလားတခြားဘလူရွေချက်တွေရှိနိုင်တယ်လို့ယူဆပါလေမြင်ရပါလေဟုတ်ကဲ့ကိုတက်စင်ကြားပါလား
ဟုတ်ကဲ
့ဟုတ်ကဲ့ဒါကြောက်ကြီးကိုသက်စင်ဟုတ်ကဲ့
ဟုတ်
ကဲ့ဒီနေ့ရောက်ဖန်ခါတဲ့ကိစ္စကရခိုင်မြောက်ပိုင်းသတင်းနဲ့များဆက်ဆံရှိလားဘယ်လိုများသိရလဲခင်ဗျဟု
တ်ကဲ့အခုနောက်ပိုင်းသတင်းတွေရတော့ဒီ writer သတင်းဌာနကဒီနောက်ဖန်ခါတဲ့ကိစ္စကရခိုင်မြောက်ပိုင်းမှာအင်းတင်းဆွေကြွားမှာဖြစ်ရဲ့အာတက်တာနဲ့ပြောနော်ကျော်နေနေပေါ့နော်ဟိုဘာလို့ပြောဆိုမှာအတက်ခံရအောင်ဒီတွေးရှိမှုနဲ့ပတ်သက်ပြီးတော့အဲဆက်ဆက်တဲ့ပြဿနာအလို့ကျွန်တော်တို့ဒီဘက်ကနော်အတိမတိနဲ့တည်င်းနေတဲ့တချို့ဇင်းကြီးကကျွန်တော်သိရှိရပါတယ်ဒါတော့အစိုးရဌာနကဇင်းအတိအတိပြတော့မရှိသေးပါဘူးဒါပေမဲ့ဇင်းဌာနတော်တော်များများနဲ့တချို့လူတွေရဲ့ကြောကြချက်ကြတော့ဒီလိုမျိုးဟိုပတ်သက်မှုရှိရဲ့လို့ကျွန်တော်သိရပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမေးချင်တာကဒီ rest to information မှာကုသစင်နဲ့ editor တူအနေနဲ့လုပ်နေတဲ့အခါကျတော့အခုလိုမျိုးဒီဖြစ်ပျက်တွေပါဥပမာဆိုရှင်ရခိုင်ကိစ္စလို့ရှိရင်တော်လေးကိုဆွဆွဲခံနေရတဲ့အခြေအနေပဲရှိရအစိုးရဘက်ကလည်းတည်င်းတွေကဘလောက်ထိထိန်ချန်ထားလဲမသိဘူးဒါပေမဲ့ခုနကပြောဆူရကတော့သူတို့ထိန်ချန်ထားမှုရှိဘူးပြောပါတယ်အမြင်နဲ့ထုတ်ပြန်ပေးရလို့ပြောပါတယ်ဒါပေမဲ့ဟိုတကယ်ကို controversial ဖြစ်နေတဲ့အခြေအနေပေါ့နော်တခြားပြဿနာတွေလည်းရှိပါတယ်အဲ့တော့ဒီကိစ္စတွေမှာသတင်းတောက်တီရဲ့သတင်းလိုက်နိုင်မှုအနေထားသတင်းရယူနိုင်ခွင့်အနေထားဘယ်လိုများရှိပါလဲခင်ဗျ
ဟုတ်ကဲ့ ကျွန်တော်တို့ဟိုတရင်သမားတယောက်ကတာဝန်ရတော့ကျွန်တော်တို့ကတရင်တွေကိုနော်ဟိုစားဖဲပိုင်းရမယ်ဖြစ်ဖြစ်ပေါ့နော်ဖဲထားဟိုနေဘက်ကဘယ်နေဟိုနေအတန်ဖက်အဖွဲ့စီရောက်ဖြစ်ဖြစ်အစိုးရအဖွဲ့စီရောက်ဖြစ်ဖြစ်မတိုင်းသားလက်နက်ကိုင်အဖွဲ့စီရောက်ဖြစ်ဖြစ်လာတဲ့တရင်တွေမှန်မှန်များကိုကျွန်တော်တို့ကစာယူတမ်းဝင်ရှိပါတယ်ဒီတရင်တွေပုံမှန်မူတည်ပြီးတော့ဒီနိုင်ငံရဲ့ဥပဒေကြောင်းအရတရင်ဖော်ပြခြင်းဖော်ပြခြင်းအေဂျာရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါပေမဲ့တရင်နောက်မှန်မှန်များကတရင်မှန်မှန်များကိုတော့သူ့မှာစာယူရယူပိုင်ခွင့်ကသူ့မှာပြေဝါရှိပါတယ်ဒါကဟိုပြောရလို့ရှင်သတင်းမီဒီယာဥပဒေမှာလည်းတည်ထောင်ထားပြီးသားပါသတင်းမီဒီယာဥပဒေမှာလည်းပြည်ရေးဝင်တည်ထောင်ထားပြီးသားသတင်းမီဒီယာတမားတယောက်ကနော်သတင်းအချက်လက်တွေမှန်မှန်များကိုနော်ဟိုတရားဝင်ရယူပိုင်ခွင့်ရှိရဆိုတာသတင်းမီဒီယာမှာတည်ထောင်ထားပါတယ်
ဟုတ်ကဲ့အဲ့တော့တစ်ဆက်တည်းပဲဒီ rights to information နဲ့ပတ်သက်လို့အရင်တုန်းကရောဒီဥပဒေကပြောမှဆိုရင်ဒီဒါနဲ့ဒီခွင့်ရင်းနဲ့ပတ်သက်လို့တခြားနိုင်ငံဒီမိုစီနိုင်ငံတွေတော်များမှာရောဥပဒေတရားလိုမျိုးရှိတယ်အဲ့တော့ဒါနဲ့ပတ်သက်လို့အရင်တုန်းကလွတ်တော်ဘက်မှာတည်သွင်းတယ်လို့လည်းကျွန်တော်ကြားပူပါရခင်ဗျာဒီအဲ့အခြေအနေရောဘယ်လိုများကြားမိပါလဲ
ဟုတ်ကဲ့သတင်းတော်နေပေါ့နော်သတင်းသမားတွေကသတင်းရယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အရင်လွတ်တော်တွေမှာလည်းကျင်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဟုတ်ပါတော့နော်အရင်ထွက်တော်ကလည်းပြည်သူထားပြီးတော့ဒါပေမဲ့တခုကအရင်ကျွန်တော်တို့ကအခုတရားစွဲတယ်ပေါ့နော်ဟိုဒီတရားစွဲရင်မနိုင်ရမနိုင်ရဆိုတော့ဝတ်ချက်ညာဥပဒေ1903ဥပဒေနဲ့ဥပဒေနဲ့ပတ်သက်ပြီးတော့နော်ဟိုကျွန်တော်တို့ကတင်ငန်းလုံးနဲ့ထွက်တော်ကူလည်းဥသိမ်းညောင်းနေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုတို့လက်ရှိဟိုနော်ဒီဒီမိုစီဥသိမ်းညောင်းဆိုးရနေပြီးတော့ဆက်မှတ်ပြီးတော့ပေါ်ဆောင်နေတဲ့သတင်းမီဒီယာဥပဒေသတင်းကောင်စီရဲ့ဆက်မှတ်ထားတဲ့ဥပဒေတွေလုံးလုံးကြီးနဲ့ပတ်သက်ပြီးတော့အရင်ဟိုနေပေါ့နော်ဒီရုပ်စာကနေပြီးတော့ဗြိတိအစိုးရနော်အဲ့ရအစိုးရကဆက်မှတ်ထားတဲ့ဒီရုပ်စာကြီးနဲ့ဥပဒေနဲ့ဆုံးတော့တယ်မြန်မာနိုင်ငံအစိုးရလှုပ်ပချက်ညာအဲ့ဥပဒေနဲ့အကိုယ်လည်းမှုရှိနေတယ်အဲ့ဒါကအတုံးခဏချက်ပြန်မှာအဆင်မပြေဘူးဒါကြောင့်ဒီရုပ်စာပဲဖြတ်ပြီးမှုဆိုပြီးတော့သူတို့ကတင်ရသေးပါလေအဲ့တော့တင်တော့ဆိုလို့ရှိရင်အဲ့ဒီအချင်းကဘယ်လိုခေါ်လဲဆိုတော့ကျွန်တော်တို့ဒီဇက်တရုပ်ကပဲပြီး2013ပေါ့နော်အဲ့တော့ NLD ကြီးအမတ်တရ20ကျော်လောက်ရှိတယ်အဲ့တော့တက်ခိုင်အမတ်တွေရှိတယ်အဲတက်မလို့အမတ်တွေရှိဒါပေမဲ့အဲ့အကုန်လုံးကနေပြီး NLD အမတ်20ကျော်ပါဝင်အကုန်လုံးကနေပြီးဒီဥပဒေကိုပယ်ချက်ဖို့ကိစ္စကိုတန့်ခွက်ခဲ့ပါတယ်အဲအဲ့မှာထောက်ခံခဲ့တာကတော့ကျွန်တော်ပယ်ချက်တော့မဟုတ်တေချာတော့တစ်ခုကတော့တတိပုဂ္ဂလအမတ်တစ်ခုကနေလို့အဲ့ဒီစာကိုကန့်ထောက်ခံပေးပြီးခဲ့တာအဲ့တော့ဥပင်းညွန့်တင်တဲ့အဆိုးကိုအဲ့တယောက်ကမထောက်ခံပေးချက်နဲ့အမှတ်ဒီအကုန်လုံးတော့ကန့်ကွက်လို့ပေးခဲ့တဲ့အတွက်အဲ့ဒီဟာကပြချက်ဖို့ကိစ္စကမအောင်မြင်ခဲ့ပါဘူး
ဟုတ်ကဲ့ခင်ဗျာကိုတက်စင်ကိုတက်ဆန်းဒီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကိုတင်လွင်အောင်ဖိတ်ခေါ်ကြပါလိမ့်ကိုတင်လွင်အောင်တို့ကဒီ CSU အဖွဲ့အနေနဲ့ Rights to Information ဆိုတဲ့ဒီအခွင့်အရေးပေါ့နော်ဒီဟာကိုဥပဒေကြမ်းအတွက်သတင်းချက်လက်မှတ်တွေရရှိရေးဆိုတဲ့ဥပဒေကြမ်းနဲ့ပြင်ဆင်နေကြတာရှိပါတယ်ဒီအခြေအနေကလွတ်တော်မှာဘယ်လောက်ထိရှိနေပြီလဲခင်ဗျာအခြေအနေက
တကယ်တော့အဲ့ဒီဟာကဟိုအမှန်ကတော့ဒီအစိုးရဘက်ကဟိုအားလုံးနဲ့ကြားမိမယ်ထင်တယ်ပြီးခဲ့တဲ့2014-15လောက်မှာပဲနော်သူကဒီ OGP ဆိုပြီးတော့ Open Government Partnership ဆိုပြီးတော့အဲ့ဒီဟာတခုကိုဒီပြီးခဲ့တဲ့ဆိုတာဝင်ခဲ့တာရှိတယ်ဆိုတော့ဒီ OGP ဝင်လို့ရှိရင်သူကဒီ Right to Information Law ရှိရမယ်ဆိုတဲ့ချက်ပါတယ်ကွာဘာလို့အဲ့ဒီမှာကလေးကသူကဒီတကြိမ်ဝန်ကြီးဌာနကဒီ Right to Information Law ဆွဲဖို့ဆိုပြီးတော့ဆက်လုပ်တယ်ဒါပေမဲ့ကျွန်တော်တို့ဒီရပ်ဖက်ဖွဲ့စည်းတွေကတော့မစိုးရိမ်တာပေါ့နော်ဒါသူတို့ကတစ်ဖက်ကတော့သူတို့အတွက်ဒီ credit ရအောင်ပေါ့နော်သူတို့နာမည်ကောင်းရအောင်လို့ဒီဥပဒေကိုဆွဲရမှန်းပေမဲ့သူတို့ကြီးပဲအဲဆွဲပြီးတော့ကျွန်တော်တို့ဖြစ်ချင်တဲ့ချက်တွေမပါမှာစိုးရဲဆိုပြီးကျွန်တော်အဲ့မှာဝင်ပြီးတော့ဒီမှာကျွန်တော်တို့ရဲ့အကြံပြုချက်တွေပေးနိုင်အောင်ကျွန်တော်ကစူးစမ်းခဲ့တယ်ဆိုတော့ပြီးခဲ့တဲ့ဒီလပိုင်းနေမှာတော့ဒီအခုအစ်စ်ပေါ်လာတဲ့ဒီကြံကြိုင်းဝန်ကြီးဌာနပေါ့နော်အဲ့ကြံကြိုင်းဝန်ကြီးဌာနကအဲ့ဆွဲထားတဲ့ဥပဒေကိုကျွန်တော်တို့ဒီချို့တော့ရပ်ဖက်အဖွဲ့အစည်းတွေနဲ့အဲဒီဘာလို့ consultation ပေါ့နော်ကျွန်တော်တို့အကြံပြုချက်တွေပေးရမှာမျိုးတို့ဆောက်ပြီးတော့လုပ်တယ်အဲ့ဒီဟာကိုတော့ဒီသူကဥရှိမန်ဥဆောင်တဲ့ဒီဥရီနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်ရေးကော်မရှင်ပေါ့အဲ့ဒီကော်မရှင်ကနေပြီးတော့သူတို့ရုံငန်းမှာပေးလုပ်တယ်ပေါ့အဲ့ဒါကိုကျွန်တော်တို့ဆောက်ပြီးတော့လုပ်တဲ့ခါကျတော့အခုပြီးခဲ့တဲ့ဒီဇင်ဘာ5ရက်နေ့မှာတော့ကျွန်တော်တို့ ਨੇ ဒီဆွေးနွေးတဲ့ဟာကတော့ဒါအဆုံးသတ်သွားပြီပေါ့နော်ဆိုတော့ဟိုဥပဒေအကြံတခုတော့ရှိသွားပြီဆိုတော့သဘောတော့ရှိတယ်။ဆိုတော့အဲ့မှာတော့ဒီအဲ့ဒီလိုမျိုးကျွန်တော်တို့ဟိုညှိနှိုင်းဆွေးနွေးမှုလုပ်တဲ့မှာအခါမှာတော့တချို့သောအစိုးရဌာနတွေလည်းသူတို့ဖိတ်ပြီးတော့အဲ့မှာတည်ပြီးတော့ဆွေးနွေးခိုင်းတာလည်းရှိတယ်ပေါ့။ပြီးတော့သူတို့နောက်ဆက်အနေနဲ့ကတော့တခြားသောဝန်ကြီးဌာနတွေနဲ့အဲ့လိုမျိုးဒီချပြပြီးတော့မှအကြံဉာဏ်ယူရတယ်သူတို့လုပ်မယ်။ပြီးတော့လို့ရှိရင်တော့အခုဒီအဲ့ဒီဒီဥပဒေနဲ့အထူးကိစ္စရများလေးလာဆန်းစစ်ကော်မရှင်ကနေပြီးတော့မှဒီလွတ်တော်နာဂါစီကိုတင်မယ်ဆိုတာမျိုးကျွန်တော်ကြားရတယ်။ဆိုတော့လွတ်တော်နာဂါကမှတစင်ကနာပဲလွတ်တော်မှာစတင်နေတယ်ပေါ့နော်။အမျိုးသားလွတ်တော်လား၊ပြောင်စုလွတ်တော်လား၊ပြည်သူလွတ်တော်လားဆိုတာကိုလုပ်မယ်ဆိုတာမျိုးကျွန်တော်အဲ့ဒါကိုတော့သိရတယ်။ဆိုတော့ဒီလိုစင်မှာတော့ ဥပဒေချမ်းအစဉ်ထွက်သွားပြီ။အဲနောက်ထပ်ဝန်ကြီးတခြားဝန်ကြီးဌာနတွေနဲ့ညီတိုင်းလာလုပ်ပြီးသွားလို့ရှိရင်တို့ဒီလွတ်တော်မှာစတင်တဲ့ process သွားတော့မယ်ဆိုတော့သိရတယ်။
ဒီဥပဒေချမ်းထဲမှာဒီတည်င်းအချက်လက်အများပြည်သူရရှိခွင့်သိရှိခွင့်နဲ့ပတ်သက်လို့ပေါ့နော်။သူတေချာခိုင်ကမှာဘာများဘယ်လောက်ထိများထည့်ထားလဲခင်ဗျာ။
ဥပဒေကျမ်းကတော့ဗျာဟိုနည်းနည်းတော့ဥပဒေကတော့ဟိုနည်းနည်းတော့ general တွေတော့စံတာပေါ့နော်ဒါ new ဥပဒေမှာတော့ပို့ပြီးတော့ထပ်ပြီးတော့တချို့အရာတွေကပြင်ဆင်ရမယ့်ဟာတွေပါတယ်လောလောဆယ်မှာတော့ဒီဥပဒေတစ်စုံလုံးကိုချုပ်ပြီးပြောရလို့ရှိရင်သူကဒီ commission တစ်ခုဖွဲ့ရမယ်ရင်းချက်လက်ဆိုင်ရာ commission ပေါ့နော်အဲ့ဒီ commission ကခုနလွတ်လပ်တဲ့ CSO တွေပါတယ်ညာတွေအဲ့လိုမျိုးပါရမယ်ပေါ့ပါပြီးရင်သူကဒီဝန်ကြီးဌာနတိုင်းကျွန်တော်ကအဲ့ထဲမှာဒီအစိုးရဌာနတွေနေမဟုတ်ပဲနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပါဒါမျိုးသတင်းထုတ်ပြန်ပေးရမယ်ဆိုတာမျိုးထည့်သွင်းထားတယ်ပေါ့နော်။ဆိုတော့အဲ့ဒီဝန်ကြီးဌာနတိုင်းနဲ့ဒီအဖွဲ့အစည်းတိုင်းတွေကခုနသတင်းအချက်လက်ထုတ်ပြန်ရေးအရာရှိတွေခံထားပြီးတော့မှသူကအဲ့ဒီ department တွေသူတို့ပြီးကွာအတီးတီးထားရမယ်။အဲ့တော့ဒီသတင်းတွေကိုရရှိခြင်းနဲ့နိုင်ငံသားတော်၎င်းဒါမှမဟုတ်ရှင်းရယ်ဒီနိုင်ငံထဲမှာနေတဲ့ပြည်ဝင်တွေနိုင်ငံသားတော်၎င်းကဒီသတင်းတွေကိုရရှိခြင်းနဲ့ဆိုရင်သူတို့စီမှာတောင်းယူရမယ်အဲ့လိုတောင်းယူတဲ့အခါမှာတို့ကဒီဥပဒေပါအချက်လက်တွေတိုင်းတို့ကထုတ်ပေးရမယ်တကယ်လို့တို့မထုတ်ပေးခဲ့ဘူးဆိုလို့ရှိရင်ကော်မရှင်ကိုတိုင်ကြရမယ်တိုင်ကြရင်ကော်မရှင်ကအဲ့ဒါကိုတို့ကဂျောင်းဝင်ပြုံးမှစီးစက်ညီနိုင်တာတွေလုပ်မယ်အဲ့လိုစီးစက်ညီနိုင်ရင်လုပ်မှမရဘူးဒါဥပဒေချိုးပေါက်တယ်ဆိုရင်အဲ့ဒီခုနသတင်းတောင်းယူတဲ့သူကနေပေါ်မှာတရားစွဲနိုင်တဲ့အဆင့်အထိလုပ်နိုင်အောင်လို့ဟိုအဲ့ဒီဥပဒေမှာတော့ပေါအောင်တော့ကျွန်တော်လုပ်ထားတာရှိတယ်ဒါပေမဲ့ဥပဒေကတော့နည်းနည်းတော့ general ကြတယ်နောက်တချို့အချက်လက်တွေကအဲဝင်ဌာနတွေပဲဖြစ်ဖြစ်အဖွဲ့အစည်းတွေကသူတို့ထုတ်ပြန်လို့ရတဲ့ဟာကို proactive ပေါ့နော်သူတို့ကနေကြိုတင်ပြီးတော့မှထုတ်ပြန်ပေးရမယ်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့ဟိုအဲ့ထက်မှထည့်သွင်းထားတာရှိတယ်ဆိုတော့လောလောဆယ်မှာအနည်းချုပ်ပြောရရင်တော့ဒီ commission က independent ဖြစ်အောင်ပေါ့နော်အဲ့လိုမျိုးဖြစ်အောင်ကျွန်တော်တို့တစ်ချက်လုပ်ထားတယ်နောက်တစ်ခုကသူတို့ကကင်းလို့ခွင့်နေပေါ့သူတို့ကသတင်းမပြန်နိုင်တဲ့ကင်းလို့ခွင့်နေသူပြောင်းထန်းထားတာရှိတယ်အဲ့ဒီဟာတွေမှာလည်းကျွန်တော်တို့ကဘလို့ပဲဖြစ်လာဖြစ်လာပြည်သူလူထုရဲ့အကျိုးစီးပွားကိုရောအဲရှေ့ရှုပြီးတော့မှစဉ်းစားပါဆိုတဲ့အချက်မျိုးတော့ထည့်ထားရှိတယ်။ဒါပေမဲ့ချုပ်ပြောရင်တော့ဒီဥပဒေကတော့နည်းနည်းရေကွာဆန်နေတယ်။နောက်ပြီးတော့ process ကြီးအများကြီးတော့
အစိုးရရဲ့ထိန်းချုပ်သတင်းထိန်းချုပ်ခွင့်ကတော့အစိုးရဘက်မှရှိနေတဲ့သဘောမှတော့ရှိနေတာပေါ့။အစိုးရကဝန်ကြီးဌာနလိုက်ပဲသတင်းထုတ်ပြန်သွားမယ်ဆိုတော့သူတို့ထုတ်ပြန်ခြင်းတဲ့ဟာမျိုးပဲထုတ်မှာ။ဒါပေမဲ့အကယ်စိုးရနေပြီးတော့မထုတ်ပြန်ခြင်းထိန်းထားတဲ့ဟာမျိုးဆိုရင်ရော
။အတော့ဒီလိုကဟိုကတော့ proactive ဆိုတာကသူတို့ကနေဘက်မှဂျိုပြီးတော့ထုတ်ပြန်လို့ရတဲ့သတင်းကိုသူကဂျိုထုတ်ပြန်ထားမှာပါ။ဒါပေမဲ့ခုနနိုင်ငံသားတော်၎င်းဒီဟိုတယောက်ချင်းကနေပေါ်မှာလူချင်းနေဆိုရင်လူချင်းတဲ့တင်းကိုတောင်းတာတခုသူကနှစ်ပိုင်းပါတယ်အဲသူတို့ကသူတို့ကြိုတင်ထုတ်ပြန်ထားမှာကတခုနောက်ပြီးတော့မှတောင်းလာတဲ့အခါမှာထုတ်ပြရမှာတခုအဲ့လိုနှစ်ပိုင်းရှိတယ
်ဟုတ်ကဲ့ခင်ဗျကျွန်
တော်ဒီလက်တောင်းလာတဲ့အခါမှာမပြီးတဲ့ဟာမျိုးခုနကော်မရှင်ကဝင်ပြီးတော့ညှိနှိုင်းတာလိုပေါ့လို့လုပ်ရတယ်ပေါ့နော
်ဟုတ်ကဲ့အဲပင်လယ်စနစ်တွေလေးတိုင်းပေါ်မှာခဏနေပြီးပါခင်ဗျကျွန်တော် production တွေဖိတ်ခေါ်ချင်ပါတယ်အရင်ဆုံးဖင်လန်နိုင်ငံကကိုငင်းငင်းအောင်စနစ်မြေမြောင်းလို့ရပါတယ်ခင်ဗျ
အဲကျွန်တော်အခု right to information ကိစ္စနဲ့ပြောမယ်ဆိုလို့ရှိရင်ဗမာပြည်မှာပေါ့တကယ်ဟိုလွတ်လပ်တဲ့သတင်းဌာနရှိလားဆိုတဲ့ကိစ္စကိုအရင်စပြောခြင်းနဲ့ခင်ဗျာဘာဖြစ်လို့လဲဆိုတော့ဗမာပြည်မှာသတင်းတောက်တည်းကသူ့လို့တာမှန်တယ်ဒါပေမဲ့သတင်းဌာနတွေအကုန်လုံးကဥပမာဗမာအစိုးရနဲ့ဆက်ဆံတဲ့သတင်းဌာနတွေအကုန်လုံးကချက်ချက်မကြိုက်တဲ့ဟာတွေကိုမလုံရဲတဲ့ကိစ္စတွေအကုန်လုံးဖြစ်နေတယ်ဥပမာတစ်ခုဆိုလို့ရှိရင် AOD သတင်းဌာနသတင်းတော်တွေဖန်ခံရတယ် DBB ကသတင်းတော်တွေဖန်ခံရတယ်သူကလွတ်ရင်တော်ပြီငါတို့မတရားလုပ်တဲ့ကိစ္စကိုချက်မပြောတော့ဘူးဆိုပြီးတော့နေတဲ့ကိစ္စတွေများနေတယ်အဲ့ဒီအပြင်မှာအခုအစိုးရကတက်လာရင်အစိုးရကဝင်ကြီးတွေဆိုတာ Facebook လိုဟာမျိုးတောင်မှကိုယ်ပိုင်မသုံးရတဲ့ဝင်ကြီးမျိုးတွေဖြစ်နေတဲ့အခါကျတော့ဗမာပြည်ဒီမိုကရေစီရကျင်အောင်ဆောင်နေနိုင်ငံတော်အတိုင်းပင်ခံရလေဒီမိုကရေစီရတယ်ဆိုပြီးတော့ဟိုကျွေးကြော်တယ်ဒါပေမဲ့အကုန်လုံးကိုသူကိုယ်တိုင်ကအာနာရှင်လိုဆက်ဆံပြီးငါပြောတဲ့ဟာပဲနားထောင်ငါ့ကိုပြန်မမေးနဲ့လုပ်နေတယ်အတွက်ကျွန်တော်တို့ဗမာပြည်သူတွေနိုင်ငံတကာပြည်သူတွေက right to information ကိုဘယ်တော့မှရမလဲဗမာပြည်မှာဘယ်တော့မှဟိုတည်င်းဌာနအစ်စ်အမှန်တွေပေါ်ပေါက်လာမလဲဆိုတာကျွန်တော်သိကြပါတယ်ခင်ဗျအဲ့ဒီအခုပင်တိုင်းဆွေးနွေးတဲ့လူတွေဖြည့်ပေးနိုင်ရင်ဖြည့်ပေးပါခင်ဗျကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကိုကြီးငယ်အောင်ကျေးဇူးပါကျွန်တော်ပင်တိုင်းဆွေးနွေးသူပြီးရင်ခေါ်ပါမယ်ကျွန်တော်နောက်တော်ရှင်သူဖိတ်ခေါ်ကြပါလေကိုခင်မောင်လွင်ဒီခါလေးဆွေးနွေးပါခင်ဗျတို့
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာဒီအနေနဲ့အဲ့တော့ energy အစိုးရနဲ့တန်းတော်ကဒရင်းမီအရောဆိုးရမလားတခုနေပြီးနေနေဆိုင်ကပြည်ကြလက်ခွင့်ပေးလို့ပါတယ်။ဒါမှမဟုတ်နေကတော့လက်ရှိအစိုးရကဒီဒရင်းမီအရောကအခက်ကြီးနေပြီးဆိုင်ကြီးပြည်လို့တဖြစ်ပြီးဒါပေမဲ့နေနေကတော့ဒရင်းမီအရင်ပြည်ခွင့်ကိုအရင်အားနည်းနေတော့ဖြစ်ပြီးဒါမှလည်းနေနေကတော့ဒီမနက်ကဒီဒရင်ရဲအဆင်ဒီဒရင်ကျောင်းလာနေသေးတယ်ဒရင်ကြီးအကိုဒေအကူဒေဆိုရဲတို့ကျွန်တော်ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ကိုမောင်လေးကျေးဇူးပါခင်ဗျာကျွန်တော်တစ်ဆက်တည်းကိုနေဦးလင်းမလေးရှားနိုင်ငံကဖိတ်ခေါ်ခြင်းပါတယ်ကိုနေဦးလင်းဆွေးနွေးလို့ရပါခင်ဗျာ
โอเคครับเจ้าอมีပြောရရင်တော့သတင်းဆိုတာရယူနိုင်ခွင့်တော့ရှိတယ်ပေါ့နော်သို့တော့တစ်ခုစံတစ်ခုတစ်ခုဟိုဖြစ်စီကျင်တာပေါ့နော်ဒီသတင်းဟာ public တွေအကျိုးရှိစေမှာလားအကျိုးမဲ့သွားမှာလားဆိုတော့ပေတံနဲ့တိုင်းမယ်ဆိုရင်တော့ယူသင့်မယူသင့်ထောက်ပြန်သင့်မထောက်ပြန်သင့်ဆိုတာတော့လူမယ်လို့တော့ကျွန်တော်ထင်ပါတယ်ဗျာအလောက်တိုင်းနိုင်ငံလို့အကုန်လုံးသိရမယ်ဆိုတာတော့မှန်ပေမဲ့တိုင်းပြည်ကိုထိခိုက်နိုင်တယ်ဆိုရင်တော့ဟိုဒီသတင်းဟာမဖြစ်ထိုက်ဘူးပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုပဲမြင်ပါရဲ့ဗျာ
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ချင်ပါတယ်ရင်းဆုံးယနေ့ခေတ်တငယ်ကြီးမဂ္ဂဇင်းကကိုသက်စင်ဖိတ်ခေါ်ချင်ပါတယ်ကိုနေဦးလေးဆွေးနွေးသွားတဲ့အထဲမှာခုနကပြောသွားသလိုအဒရင်းတွေကလူလူအတွက်ကျိုးရှိသလားကျိုးမဲ့သလားထိခိုက်နိုင်လားမထိခိုက်နိုင်လားသူကတော့အာထိခိုက်နိုင်တယ်ဆိုရင်မလွတ်စေချင်တဲ့သဘောမျိုးပေါ့နော်ကိုသက်စင်တောင်းကိုပြန်ပြီးတုံ့ပြန်ဆွေးနွေးပြပါလား
ဟုတ်ပါတယ်ကျွန်တော်တို့ဟိုမီဒီယာသမားကြီးအနေနဲ့ကလည်းကျွန်တော်တို့ကသတင်းကသတင်းအနေနဲ့ပဲဟိုကျွန်တော်တို့ကဟိုသတင်းကိုသတင်းအနေနဲ့ပဲထုတ်ပြန်တာဒါပေမဲ့တစ်ခါလေကြက်လို့ရှိရင်ကျွန်တော်တို့မှာတန်းကြီးမှာเนาะဟိုပုံကိုရေးရထိခိုက်နိုင်တယ်တန်းကြီးမှာဥဆောင်နေတဲ့ပုံကိုရေးရတန်းကြီးရဲ့ဟိုပုံနဲ့ပေါ့နော်ပုံကိုရေးရဖြစ်တဲ့သတင်းတွေကိုကျွန်တော်တို့မထုတ်လင့်ပါဘူးဒါအများကြီးကိုထိခိုက်နိုင်တယ်ဟိုတက်ဆိုင်ရာလူပုံကိုတွေထိခိုက်နိုင်တယ်လို့ဒါပေမဲ့လည်းကျွန်တော်တို့သတင်းသမားတွေရဲ့ဟိုလောကမှာတာဝန်ဟာကျွန်တော်တို့အတွက်ပေးအပ်ထားတဲ့ကျွန်တော်တို့ကကျင့်ဝတ်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကဟိုဘသူကိုကာကွယ်ရမယ်ဆိုတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်ရဲ့အဓိကနိုင်ငံတော်ဘုတ်ပေါ့ကျွန်တော်တို့ကာကွယ်မှာကျွန်တော်တို့ရဲ့ပြည်သူလူထုကိုကာကွယ်မှာပြည်သူလူထုရဲ့အကျိုးစီးပွားကိုပဲကျွန်တော်ကြည့်ရမှာပါအရေးကြီးတာအဲ့တော့ပြည်သူလူထုကိုကျွန်တော်ကအတင်းလေးကိုပေးရပါတယ်အဲ့လိုသတင်းပေးတဲ့အခါမှာအစိုးရကကောင်းသည့်ဖြစ်စီမကောင်းသည့်ဖြစ်စီအစိုးရရဲ့အတင်းလေးအော်အနာပိုင်းအဖွဲ့အစည်းရဲ့သတင်းတွေတော့အခြားသောသိစရည်နဲ့ပတ်သက်ပြီးတော့သတင်းတွေကိုကျွန်တော်တို့ကပြည်သူလူထုဖတ်ပြရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံတော်တို့အစိုးရတို့ဆိုတာကျွန်တော်တို့အသိအသေးပဲမရှိပါကျွန်တော်တို့ရဲ့အဓိကဥပဒေကဒီအဓိကကကျွန်တော်တို့ကပြည်သူလူထုဥပဒေလားဒါကြောင့်ပြည်သူလူထုသိခွင့်ရှိတယ်သိထက်တယ်လို့ယူဆတဲ့သတင်းတွေကိုကျွန်တော်တို့ကရှာဖွေဖော်ထုတ်ပြီးတော့ကျွန်တော်တို့ကတင်ပြမှာဖြစ်ပါတယ်
ဟုတ်ကဲ့ဒီညမှာကျွန်တော်တစ်ဆက်တည်းမေးချင်ပါတယ်တိတိမတိတဲ့ဆိုတဲ့ဟာကမီဒီယာကဆုံးဖြတ်လို့သဘောမျိုးဖြစ်နေတော့မီဒီယာကတော့ဘလူးပန်ပီရန်ဆန်နုံနေတယ်ဆုံးဖြတ်နိုင်မယ်ခင်ဗျဟု
တ်ကဲ့ကျွန်တော်တို့အဓိကအပြင်ပြည်သူဟာဘာကြောင့်ပြည်တင်လဲဆိုလို့ချင်းပြည်သူကအစိုးရအဖွဲ့ဟာဘာလုပ်နေလဲနော်အစိုးရအဖွဲ့ကပြည်သူလူထုကောင်းကျိုးအတွက်လုပ်နေတာသူ့ကောင်းကျိုးအတွက်လုပ်နေတာလားတမ်ဘရော်ကောသူ့ရဲ့အကျိုးစီးပွားတလုပ်နေတာပြည်သူလူထုရဲ့အကျိုးစီးပွားလုပ်နေရလားဆိုတော့ကျွန်တော်တို့ကဒီပီရန်နဲ့စဉ်းစားရပါတယ်အဲ့တော့ဒီလိုလုပ်နေတဲ့အခါမှာကျွန်တော်တို့ကပြည်သူတည်တည်နဲ့သတင်းတွေကိုထိန်ချန်ထားလို့ရှိရင်ကျွန်တော်တို့ကမီဒီယာအပတ်တင်ပါတယ်။အဲ့တော့ပြည်သူတည်တည်နဲ့သတင်းဆိုတာကပြည်သူကအစိုးရကဘာလုပ်နေလဲ။အစိုးရပြည်သူတွေကဘာလုပ်နေလဲ။ဘာမလုပ်နေဘူးလဲ။အစိုးရကပြည်သူမသိအောင်ဘာတွေလုပ်နေလဲ။ဘာတွေထိန်ချန်ပြီးလုပ်နေလဲဆိုတာကျွန်တော်တို့ဒီနေ့မှာစုံစမ်းစာဖွေဖော်ထုတ်ပြီးကျွန်တော်တို့သတင်းတင်ဆက်တာဖြစ်ပါတယ်။အဲ့ဒါကအစိုးရကပြည်သူပေါ်မှာဘလောက်ယူသားမှုရှိတယ်။ပြည်သူကဘလောက်ရက်လဲဆိုတော့ကျွန်တော်ကြည့်ပြီးဖော်ထုတ်ရတာဖြစ်ပါတယ်။
ဟုတ်ကဲ့ကုသစင်ကျေးဇူးပါခင်ဗျာ။ကျွန်တော်ဒုတိယမေကွန်ဖြစ်တဲ့ကုငင်းကြောင်ရဲ့မေကွန်ကုတင်ဆန်းဖြစ်ပြီးပါလားခင်ဗျာ။ကုတင်အကူညီနေအောင်ပြောတာတော့သတင်းမီဒီယာတွေမြန်မာနိုင်ငံထဲမှာတကယ်တမ်းလွတ်လပ်တဲ့အဖွဲ့အစည်းရှိရလားပေါ့နော်စစ်တပ်မကြိုက်တာမလုပ်ရဲဘူး ELD လို DPP လို့သတင်းတောက်တွေဖန်ခါရတယ်ဆိုရင်ပြီးရောဆိုရယ်လွတ်လာရင်ပြီးရောဆိုရယ်သဘောမျိုးပဲဖြစ်နေတယ်တဲ့အဲ့တော့ကိုတင်ဆန်းအဲ့ဒါလေးဖြစ်ပြီးပါလားကိုညီနေအောင်မိကုန
်ကိုညီနေအောင်ဖြစ်တာတော့ကျွန်တော်ကဟိုတချို့ဟာတော့ကန့်ကွက်ရနေနေတာဘာကြောင့်လဲဆိုတော့ကျွန်တော်တို့တတိယဒီသတင်းကိုရယူတဲ့အခါမှာဟိုခိုင်ခိုင်မာမာရအောင်ယူရပေါ့ဗျာအခုကျွန်တော်Unity Channel ကိုဥပမာပြီးပြောချင်ပါလေ16နှစ်ဒီမာလာ Unity Channel ကရေးလိုက်ပါတယ်အ Traffic Control Center နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလွတ်တော်ကအဲ့တေဘုတ်ဆောင်ကြည့်ကြရေးကော်မတီဒေါက်တာမအောင်တို့ကအားလုံးကိုကျွန်တော်မေးတယ်မေးပြီးထည့်ပြီးတော့အဲ့ဒီကုမ္ပဏီကဒီနေ့ကျင်းပတင်းစာမှာ Unity Channel ကိုကန့်ကွက်ကြောင်းစာထည့်ပါတယ်ဒါပေမဲ့ကျွန်တော်တို့ကဒါအမှန်လဲဆိုတာကိုတက်တည်ကြတဲ့အနေနဲ့ကျွန်တော်တို့မှာအတန်ဖန်ရေးရှိတယ်ဒီလိုမျိုးအချက်လက်တွေနဲ့ခိုင်ခိုင်မာမာနဲ့ပြည်သူ့ဘလောက်အကျိုးပြုနိုင်လဲတော့ဒီကုမ္ပဏီစံတာကြီးလုပ်နေတာကြာပြီဒါပေမဲ့အဲ့မှန်ငွေတွေအများကြီးဆုံးရှုံးနေတယ်ပြည်သူရဲ့အခုတိတိဒီကားတွေကျက်နေတယ်ဒီကိစ္စကိုကျွန်တော်တို့ကရေးသားတဲ့အပေါ်မှာကျွန်တော်တို့ဒီနေ့ပဲသူတို့သတင်းစာအနေနဲ့ကျွန်တော်တို့တောင်းပန်ခံနေဒါပေမဲ့ကျွန်တော်တို့ဘာလို့ဆိုလို့ကျင်တာလဲဆိုတော့ကိုငင်းငန်းအောင်ပြောနေလွတ်လပ်တဲ့သတင်းဌာနကရှိလားဆိုတော့မရှိဘူးလို့ဖြေရပါလိမ့်မယ်ဒါပေမဲ့လွတ်လပ်မှုရအောင်ကျွန်တော်တို့ကိုယ်တိုင်သတင်းတွေကိုစူးစမ်းပြီးတော့ပြည်သူတွေကိုတိတိနဲ့ပြည်သူ့ဘဏ္ဍာငွေတွေမဆုံးရှုံးအောင်ပြည်သူဘက်ကရက်တီပြီးလှုပ်ဆောင်နေတယ်ဆိုတာကိုတော့ကျွန်တော်ခန့်ခန့်မှန်မှန်ပြောရပါတယ်က
ဟုတ်ကဲ့ကုတဆာကျေးဇူးပါခင်ဗျာကျွန်တော်တို့ရှိတူဖိတ်ခေါ်ချင်ပါလေကိုတီးလဲမှုတူတူတူဆွေးနွေးမေးမြန်းလို့ရပါတယ်ကိုတီးလဲမှုကြားပါလား
ကိုတီးလဲမှုဘာလို့လဲဆိုတော့သတင်းသမားသတင်းမှဟိုရယူဖို့သူတို့သွားသတင်းယူနေတာဖြစ်ပါတယ်ခင်ဗျာအဲ့ဒီတော့ကျွန်တော်အနေနဲ့ကတော့နော်
ဒီမနက်ကမှတော့ဒရင်ရယူမယ်ဆိုရင်တော့မမကန်ကဖြစ်ဖို့ကဒရင်သမားယူရတဲ့အတွက်တော့သူတို့အနေနဲ့ပိတ်ဆို့တယ်ဆိုတော့ကျွန်တော်တိုင်းသားဒီနောက်ဆက်တွဲဖို့တော့သူတို့ဆက်ပြီးတော့ဒုက္ခပေးဖို့ပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်။ဘာဖြစ်လဲဆိုတော့တော့ဗီဒီယိုအာနာတုံးနဲ့တရုတ်နဲ့ရုရှားကိုတော့အားကိုးပြီးတော့သူတို့လှုပ်ဆောင်တာပဲကျွန်တော်မြင်တယ်။ဒီတော့မမကာလှုပ်ဖို့တော့အမတန်မှလိုအပ်တယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ကိုတိလက်မှုကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ဆုံးကိုတူလေးအောင်မေးချင်ပါတယ်ခင်ဗျာ။ဒီ right to information အများနဲ့သက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်ဟာလက်ရှိမြန်မာနိုင်ငံအပြောင်းလဲမြန်မာနိုင်ငံရဲ့အခြေအနေအရဘလောက်ထိထားခွင့်ရှိပါလဲ။နောက်ဘလောက်ထိအရေးပါပါလဲ။တူတူတူလေးဖြည့်ပြီးပါလား။ကျွန်တော်ဟိုလောက်နိုင်စက္ကန့်မိနစ်လောက်ရပါတယ်။စက္ကန့်30လောက်။
လင်းချင်းလက်ရပိုင်ခွင့်ကတော့ရန်ရေးကြီးအောင်ဗျာ။ဒါနိုင်ငံသားတိုင်းရဲ့အခွင့်အရေးဖြစ်တယ်ပေါ့နော်။ဆိုတော့ရန်ရေးကြီးရဲ့အဲ့ဒါကဒီကျွန်တော်တို့ကပြောနေတာဒီမိုကရေစီလို့ပြောနေကြတယ်။ဒါဆိုရင်ဒါပွင့်လင်းမြင်သာမှုကရန်ရေးကြီးရဲ့ဆိုတော့အစိုးရဘာလုပ်နေလဲ၊လွတ်တော်ဘာလုပ်နေလဲ၊စစ်တပ်ဘာလုပ်နေလဲ။ဒါတွေအားလုံးကကျွန်တော်တို့သိနေဖို့လိုရယ်။ဆိုတော့ဒါတွေရှိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်ကသတင်းစနစ်တွေကိုကျွန်တော်ရရှိနေဖို့လိုရယ်။ဆိုတော့ဒါကနောက်ပြီးတော့ဟိုကျွန်တော်တို့ရဲ့ပြဿနာကဘာဖြစ်လဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီတောင်းလဲဖြစ်နေပြီဆိုပြီးတော့ဒါပြောကြတယ်။ဒါပေမဲ့တကယ်ကြောင်လောလောဆယ်အုပ်ချုပ်နေတဲ့သူတွေအားလုံးကဒီမိုကရေစီအပြောင်းလဲနဲ့ဆက်ဆိုင်တဲ့စိတ်သဘောထား mindset တွေမှရှိနေဘူး။ဒီမိုကရေစီတောင်းလဲရှိနေပြီဆိုတဲ့သဘောပေါက်ကကျွန်တော်တို့မှာဒီမိုကရေစီမရှိခဲ့ဘူးဆိုတာကိုကျွန်တော်ကဝန်ခံရလိမ့်မယ်အရင်ဆုံး။အဲ့တော့ဒီမိုကရေစီမရှိခဲ့ဘူးဆိုရင်အဲ့ဒီမိုကရေစီမရှိခဲ့တဲ့အချိန်ကဥပဒေတွေကိုကျွန်တော်ကလိုက်ပြီးကိုးကားပြီးတိတ်မိညံလေးသားနေရာမျိုးကိုကျွန်တော်မလုပ်တင်တော့ဘူး။အဲ့တော့ကျွန်တော်တို့က right to information လို့ခေါ်တယ်။တကယ်ဒီလူတွေတရင်ချက်လက်အမှန်ကန်ရတဲ့ shutdown ကိုတကယ်ကိုအလေးထားပြီးကျွန်တော်လှုပ်ဆောင်အောင်ဖြစ်တယ်။ဒါပေမဲ့အခုအာနာပိုင်တွေကအမိကောင်းနာမည်ကောင်းရအောင်လာလုပ်နေတယ်လို့မျိုးတော့ဥပဒေတွေကိုစာရွက်ပေါ်မှာရေးနေရမျိုးကိုကျွန်တော်ကတွေ့နေရပြီးလက်တွေ့မှာတော့ counter form နဲ့သူတို့ရဲ့စိတ်ထားတွေကတကယ်ဒီမိုကရေစီအပြောင်းလဲနဲ့လိုင်လုံးကြီးတွေဘူးမရှိနေတာကိုကျွန်တော်တွေ့ရတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာတော့ right to information လို့ခေါ်တဲ့နိုင်ငံသားရဲ့ရပိုင်ခွင့်ဖြစ်တဲ့ခုနဇင်းချက်လက်တွေကိုတိတိကျကျကိုရဖို့ဟာအရင်ကြီးကြီးတယ်။အဲ့ဥရေတိုင်းတကယ်ကိုအသက်ဝင်ပြီးတော့တကယ်အဲ့ဒီတိုင်းပဲလှုပ်ဆောင်ရဖို့အရင်ကြီးကြီးတယ်။ဒါပေမဲ့ကျွန်တော်ပွင့်လင်းပြောရင်တော့အားရမှုကတော့တကယ်ကိုလက်ရှိမှာအများကြီးမရှိသေးပါဘူး။ကျွန်တော်အများကြီးတော
့ဆိုရသေးအခုအနေနဲ့ဆိုရလက်ထက်မှာပွင့်လင်းမြင်သာမှုပေါ့နော်။ဘလောက်ထိတင်းချက်လက်တွေကိုပြောနိုင်ဆိုနိုင်အရင်အခြေအနေသက်ဆိုင်ရင်ဘလောက်ထိတိုးတက်လာလဲ။ကိုကျဆားကတော့ခုနတိတ်အားမရဘူးပြောပါတယ်။ကိုကတော့ဒီ CSO အနေနဲ့ဘလောက်ထိဆိုရရဲ့ပွင့်လင်းမြင်သာမှုကိုမြင်ရပါလဲ။
ကျွန်တော်ပြုမဲ့နင်းနင်းပြောလို့ရှိရင်နည်းနည်းတော့သိုးသားလို့ကျွန်တော်တို့အဲ့လိုထင်တယ်။ဒါဆိုတချို့ဟာတွေမှာလည်းခုနကျွန်တော်တို့ရဲ့ပြဿနာခုနအစိုးရနဲ့ဆိုတဲ့ပြဿနာလေးဒါအများကြီးပြောနေတဲ့ဟာပေါ့။တစ်ဖက်ကလူတွေကလည်းခုန2020မှာဒါနိုင်ငံရေးနောက်ကဟို motivation တွေနောက်ခံရင်လည်းပါတာပေါ့လေ။2020မှာသူတို့backup လုပ်ထားတဲ့ပါတီပြန်ရဖို့အတွက်ကစားရတယ်ရှိတယ်။ဆိုတော့တစ်ဖက်ကလည်းအဲ့ပုံမှာခုနအမျိုးသားပြန်လည်ကြားစီဆိုပြီး short ရတယ်ရှိတော့အဲ့ဒီအားမှာကျွန်တော်တို့သတင်းသမားတွေနဲ့ပြည်သူတွေကဒါမျိုးစုံရင်ဖြစ်ရတယ်ကျွန်တော်တို့အဲ့လိုပဲမြင်
တယ်။ဟုတ်ကဲ့ခင်ဗျာ
။ဥပမာနင်းပြောရင် self censorship လို့ခေါ်တဲ့ကိုယ့်ကိုယ်ကို censor လုပ်ရတဲ့ဟာပုံဆိုးလာတယ်။နောက်ဆုံးကျွန်တော်ပြောမယ်သတင်းသမားမပြောနဲ့ကျွန်တော်တို့ဒီပုံရံမင်းကြီးလာတဲ့အချိန်မှာတော့ဒီပုံရံမင်းကြီးကိုယ်တိုင်က self censorship တွေအများကြီးလုပ်သွားတယ်ကျွန်တော်မြော်ပြရဟိုကနေတောင်မှဟိုဘယ်လို
တက်ဖို့ရံမင်းကြီးတော့အများကြီး self censorship လုပ်သွားတယ်ကိုတင်းနဲ့အချင်းစစ်သွားလို့ပါကျွန်တော်ပေါင်းလွှဲဆွေးနွေးပေးတယ်ကိုတက်စင်ကိုတလင်းအောင်ကိုတင်းစံအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လေးလိုက်အစီအစဉ်ဒီမှာဂျန်နာခွင့်ပြီးတော့ခင်ဗျာ production အားလုံးကိုလည်းကျေးဇူးတင်ပါတယ်